တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန့်ဒေတာထဲကနေမြေတည်ငြိမ်စာပြုလာပြီးဒုက္ခသည်တွေလည်းပြန်လာနေကြပြီးမို့ရွေးကောက်ပွဲမဲဆန္ဒရှင်စည်ရင်ပြုစုဖို့ဆောင်ရွက်နေပြီလို့ကိုကန့်ဒေတာလွတ်တော်ကိုယ်စားလှယ်ကပြောပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတနင်္ဂနွေလုံးအတိုင်းတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေချိန်မှာပဲဝကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖက်မှာတော့မဲပေးနိုင်ခွင့်ရှိတဲ့နိုင်ငံသားအရေးအတွက်လုံလောက်မှုမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ဝပြောခွင့်ရကဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဖေဖော်ဝါရီလဆန်းကနေစလို့လေးလကျော်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာထဲမှာအခုဆိုရင်တိုက်ပွဲတွေကအတန်ငယ်ငြိမ်သက်သွားပြီဖြစ်လို့နေမြေတည်ငြိမ်အေးချမ်းစာပြုလာနေလို့ကိုကန့်ဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကိုကန့်ပြည်သူတွေရဲ့မဲဆန္ဒရှင်စည်ရင်ကိုကောက်ယူနိုင်တော့မှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ညွှန်ကြားချက်နဲ့နေမြေတည်ငြိမ်မှုရှိလာရင်ကျင်းပနိုင်မှုအရေးကော်မရှင်ဘက်ကဆောင်ရွက်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်မဲစည်ရင်ပြုစုရေးတာဝန်ခံဦးဝင်းကြည်ကအခုလိုပြောပါတယ
်လောလောဆယ်တော့ဥက္ကဋ္ဌကြီးလည်းပြောထားတယ်မဲစည်ရင်ကောက်နိုင်မယ်ဆိုရင်ကောက်ဖို့ပဲနောက်ထပ်အခြေအနေကနောက်ထပ်အခြေအနေပဲနော်အခြေအနေဆိုစီးရေးအခြေအနေတော့ပြောလို့မရဘူးเนาะအခုလောလောဆယ်တော့မဲစင်းကောက်ဖို့ကြိုးစားနေတယ်အခုမဲစင်းကောက်ထားတဲ့နေမြေလည်းတကယ်လို့ကျောင်းတစ်ခုရောက်ရွေးကောက်ပွဲကျင်းလို့တရားမျှတပြီးတော့လွတ်လပ်တယ်မဖြစ်နိုင်ဘူးဆိုရင်အဲ့ဒီနေမြေလုံးမမဟုတ်ဘူးလောလောဆယ်ကတော့မဲစင်းကောက်နေတဲ့ကျန်တာအဖတ်မပြောနိုင်ဘူးလက်ထဏတဲ့တမဲမှာမငြိမ်းချမ်းမှုစူပူနေတယ်ဒါမှမဟုတ်ရှင်အခုကိုချင်းရောက်မဲဌာနဆိုရင်ချင်းရောက်ခံရတဲ့အစီအစဉ်အရမ်းရေလို့ရင်မပြောလို့မရဘူ
းကိုကန့်ဒေတာတွေမှာကိုကန့်တက်ဘက်ကတစ်ဖက်သက်အပြစ်ရက်ကြေညာထားတယ်လို့အစိုးရဘက်ကလည်းငြိမ်းချမ်းရေးကန့်လန့်မှုတွေရှိတဲ့အတွက်နေမြေတည်ငြိမ်စပြုလာပြီးစစ်ပြေးဒုက္ခတွေတွေလည်းပြန်လာနေလို့2015ရွေးကောက်ပွဲကျင်းပနိုင်မှုအရေးမဲဆန္ဒရှင်စည်ရင်ပြုစုနိုင်မှုတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေနဲ့တာဝန်ရှိတဲ့သူတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြပါတယ်လို့ကုံလုံးမြွနယ်ပြည်သူ့လွှတ်တော်အမတ်ဦးဟော်ရှောက်ချန်းကပြောပါတယ
်ရှိမှလည်းလေအေးစီရှိမှလည်းလေလောက်ကဒီတာဆိုကျွန်တော်တို့ကဟိုလောက်ကနာကုံချမြွနယ်လောက်ပဲမြင်စမကုံချမြွနယ်ရှိမှလေးရတယ်ကုံချမြွနယ်ရဲ့လောက်ပဲမြင်လုံးမလောက်ရှိနေတဲ့အရှိမရှိဘူ
းအဲ့တော့ဒီမဲဆန္ဒရှင်စည်ရင်ပြုစုမှုတွေရာရောရှင
်အဲ့လိုလုပ်ရတယ်အဲ့လိုမဖြစ်ပါဘူးပြုစုမှုမဖြစ်ပါဘူ
းအဲ့တော့ဟိုဒုက္ခတွေတွေကလည်းပြန်လာနေပြီလားရှင
်အာလောက်ပဲလည်းပြန်လာတယ်လောက်ပဲပြန်လာတယ်နောက်ကဟိုကျုံလို့နေပေါ့ကျေးဇူးဟိုလိုအပ်တယ်လေကုန်းချမ်းပိုက်ကဒီချစ်တော်ဘက်ပါလာတဲ့
အဲ့တော့အခုဒီပြန်လာနေပြီဆိုတော့မဲဆန္ဒရှင်စည်ရင်ပြည်သူတွေရဲ့စည်ရင်တွေကိုလည်းကောက်လို့ရနေတဲ့အနေအထားဖြစ်နေပြီပေါ့အဲ့လိုလားရှင
်အဲ့တော့ကောက်လို့ရပြီဘာလို့ तू ကဒီနောက်ဦးစီပိုင်းကပြန်လာပြီကောက်လို့ရပြီ
ဝါဒေတာနဲ့ကိုကန့်ဒေတာတွေထဲမှာလက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရွေးကောက်ပွဲမတိုင်ခင်နေမြေအေးချမ်းလာရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီလာဇန်ဂျွန်လ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဝါဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါမလားဆိုတဲ့အပေါ်ဝါပြောခွင့်ရကို VOA ကမေးမြန်းခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပါတဲ့အငယ်အဲ့ဒီမှာသူတို့ကဝါပြည်နယ်ထဲမှာပေါ့နော်ရွေးကောက်ပွဲအတွက်ဒီမဲဆန္ဒရှင်စည်ရင်နောက်ရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေကမပေးဘူးလို့ပြောပါတယ်ဆိုတော့အန်ကယ်ရုတ်ဘက်မှာဒီ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကအခြေအနေကဘယ်လိုရှိပါလဲရှင်
အော်ဒီကိစ္စကအခုမှမဟုတ်ပါဘူး2017တုန်းကလည်းရွေးကောက်ပွဲကျွန်တော်တို့ဝဒေသမှာတကယ်အကောင့်ထဲပေါ်နိုင်တာမှမရှိဘူးအခုလည်းမရှိပါဘူးမရှိဘူးဆိုတာဟိုပါတော့ဒေသပြည်သူတွေအားလုံးလူပေါင်း6သိန်းနေပါရှိတဲ့ဟာကိုမတ်ပုတ်နေရှိတဲ့သူကထောင်ကနန်းကျော်ပဲရှိတယ်ဆိုတော့လေတိတိကျကျတော့ကျွန်တော်တို့အမှမပြောနိုင်ပါဘူး9,000လောက်ထိတော့ရှိမနေတူတယ်အဲဒီတော့ဒီ9,000နဲ့ဘယ်လိုသွားပြီးတော့ရွေးကောက်ပွဲလုပ်မှာလဲလွန်ခဲ့တဲ့လဥပိုင်းကနေစပြီးတော့တချို့အဖြူနဲ့ဟိုပါတော့ပြန်လဲပေးတယ်ချို့လဲနိုင်ခဲ့တယ်တချို့လဲမလဲနိုင်ခဲ့ဘူးမလဲနိုင်ခဲ့တဲ့ဟာတွေလဲတရားမဝင်တော့ဘူးကျိုးမဝင်တော့ဘူးဆိုပြီးတော့လဲပြောတာလည်းရှိတယ်လေကန္တမ်ရက်ကျော်လွန်လို့ရှင်ပေါ့
UWSA ဝါတက်ဖွဲ့ရဲ့ပြောခွင့်ရဦးအောင်မြင့်မှာဝါဒေတာပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်းရွှေထွန်းကတော့ဝါဒေတာထဲမှာပန်ဆန်းနာဖန်ပန်းဝါမိုင်းမော်စတဲ့နေမြေလေးခုထဲမှာမဲစင်းကောက်ယူခွင့်မရကြောင်းနဲ့ဟိုပန်နဲ့မမန်းစတဲ့နေမြေနှစ်ခုကသာမဲစင်းကောက်ယူသွားမှာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်အခုဆိုရင်တော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမဆုံးအကြိမ်မဲဆန္ဒရှင်စည်ရင်ကိုမတ်လ9ဧပြီလဇန်နွါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကြေညာခဲ့ပြီးဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်8မြို့နယ်မှာကြေညာခဲ့တယ်လို့တတိယအကြိမ်မဲစင်းကိုတော့ဂျွန်လ၈ရက်နေ့မှာကြေညာခဲ့ပြီးစတုတ္ထအကြိမ်မဲစင်းကိုတော့ဒီလဂျွန်လ23ရက်နေ့ကထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ရှင်